မြောက်ပိုင်းတိုင်းနာလနဲ့ကိုင်းနီနောက်အဖွဲ့၃ဘွဲ့ကနေဒီနှစ်ကုန်တဲ့အထိအပြည့်ရက်သွားမယ်လို့တရားဝင်ထုတ်ပြန်ထားပေမဲ့လို့ရခိုင်ဘက်မှာတော့တိုက်ပွဲကပြင်းပြင်းထန်ထန်ဖြစ်နေဆဲဖြစ်ပါတယ်ဒီကနေ့မှာတော့ဘူးတီတောင်မြို့နယ်ဘက်မှာမြမစစ်တပ်နဲ့အေးအေးရခိုင်လက်နက်ကိုင်အဖွဲ့တိုက်ပွဲဖြစ်ခဲ့တယ်လို့မနေ့ကလည်းမြေပုံမြို့နယ်ဘက်မှာတိုက်ပွဲဖြစ်ပွားခ ရွာနီမြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အဖွဲ့တို့မနေ့ကနဲ့ဒီမနေ့မှာတိုက်ပွဲပြင်းထန်စွာဖြစ်ပွားခဲ့တယ်လို့အေအေပြောခွေရခိုင်ဒုက္ခကပြောပါတယ
်ဒီနေ့ဒီစက်တင်ဘာလ23ရက်နေ့မှာလည်းပဲဒီမနေ့7နာရီခွဲလောက်မှာဒီပူပီတောင်မြို့နယ်ဥယျာဉ်တာရွာရဲ့အရှိတောင်ဘက်မှာရှိတဲ့အဲ့ဒီတောင်တန်းပေါ်ကိုမြန်မာစစ်တပ်ဘက်ကနေပြီးတော့ထိုးစစ်ဆင်လာတဲ့အတွက်ကြောင့်မို့လို့အဲ့ဒီမှာဟို15မိနစ်လောက်ကြာတာအပြာငံတိုက်ခတ်မှုတွေဟိုဖြစ်ပွားခဲ့တာရှိဒီမြေပုံမြို့နယ်ဖြစ်မှာတော့ဒီ22ရက်နေ့မှာတော့တိုက်ပွဲနှစ်ကြိမ်ဖြစ်တာပေါ့ဆိုတော့ဒီအဲ့ဒီမှာဒီတိုက်ပွဲအပြင်းထန်ဖြစ်တာကတော့ဒီညနေ4နာရီကနေ9နာရီလောက်အထိပေါ့နော်မြေပုံမြို့နယ်ဒီကန်းထောင်ကြီးရွာရဲ့အရှိန်မြောက်ဖက်ဒီကသမာ5ကီလိုမီတာလောက်အကွာမှာရှိတဲ့ဒီတောင်တန်းပေါ်မှာဖြစ်တာဒီဗမာစစ်တပ်ကနေပြီးတော့အဲ့ဒီတောင်တန်းပေါ်ကနေပြီးတော့သူတို့လည်းလက်နေကြီးတွေတည်ပြီးတော့မှအဲ့ဒီခမာ3ခွန်3ခွန်နေပြီးတော့သူတို့ကမနာရန်ပြစ်နေတာရှိတယ်ဒီကြေကြဆမှုကတော့ဗမာစစ်တပ်ကနေပြီးတော့အဲ့ဒီတောင်ကုန်းကိုကျွန်တော်တို့ဘက်ကနေပြီးတော့ဒီသိမ့်ပဲရရှိတဲ့အချိန်မှာဒီအလောင်းစီလောင်းကြံခဲ့တယ်နောက်ပြီးတော့ဒီစစ်လက်နက်ပစ္စည်းတွေထိထားတဲ့ဒီချင်းတောင်ချင်းရှိလုံးကြံခဲ့တယ်ဒီလက်နက်ကြီးတချို့ကတော့အဲ့ဒီမှာရှိရသုံးဆောင်ဒီပစ္စည်းတွေပေါ့အင်ဂျီယာမီတဲ့ပစ္စည်းတွေအားလုံးကိုတော့ကျွန်တော်တို့လက်ရှိမှာအရင်ပြုစုနေတုန်းပဲရှိသေးတယ
်မြေပုံမြို့နယ်တိုက်ပွဲမှာမြန်မာစစ်တပ်ဘက်ကကြာဆုံးမှုများပြားတယ်လို့အေအေဘက်ကပြောနေပေမဲ့တီးခြားတီမပြုတ်နိုင်သေးပါဘူးအနောက်ပိုင်းတန်းစစ်ဌာနချုပ်သတ်မတော်ပြောခွေရဘူမူကြီးဝင်းစော်ဦးကတော့မနေ့ကမြေပုံမြို့နယ်တွင်နှစ်ဖက်တိုက်ပွဲဖြစ်ပွားခဲ့ကြောင်းပြောဆိုခဲ့ပါတယ
်။မနေ့ကတော့တိုက်ပွဲဖြစ်တယ်။အဲ့ဒါပဲပြောလို့ရမယ်။မြေပုံမြို့နယ်ကရောကောင်းရဲ့ရှိနောက်ဘက်မှာဖြစ်တယ်။တနားရီလောက်ကြာတယ်။ကျန်တဲ့ဟာတွေကတော့ဘာမှမသိရဘူး။ဝင်ကြမယ်မှာပါအပြည့်။
တိုက်ပွဲဖြစ်ပွားတဲ့အချိန်နေ့ထိခိုက်မှုတွေကတော့မသိရှိသေးဘူးလို့ဆိုပါတယ်။ပြီးခဲ့တဲ့စနေနေ့ကလည်းဗုဒ္ဓတော်မြို့ကမြန်မာစစ်တပ်ရဲ့စကားခတ်ဆက်ငါသတ်မှတ်ဌာနချုပ်ကိုအေဘက်ကလက်နက်ကြီးနဲ့ပြစ်ခတ်တိုက်ခတ်ခဲ့တယ်လို့ရတိတော်မြို့နယ်မယူကန်အငူမော်အေရှာဝေါ်စိတ်ကမ်းမှာလည်းဘုံပေါကွဲမှုတစ်ခုဖြစ်ပွားခဲ့ပါတယ်။အငူမော်အေရှာဝေါ်စိတ်ကမ်းမှာဘုံပေါကွဲပြီးပြစ်ခတ်မှုကြောင့်ရွာသားသူလည်းသေဆုံးသွားခဲ့ပါတယ်။ဒီကနေ့မှာအိမ်တွင်ဘုံရှာဖွေတွေ့ရှိမှုနဲ့အငူမော်ရွာသားဦးအုပ်ဖောက်ကိုနေကြဆောက်ရဲတပ်ဖွဲ့ကနေဖမ်းဆီးစစ်ဆေးနေတယ်လို့ရွာသားသူကပြောပါတယ
်။သူကဒီအစုဘမှာနေပြီးတော့အုပ်တွေပါတယ်ရှင်နေတဲ့အချိန်မှာသူ့အိမ်မှာဘုံတလုံးမျိုးရှိပြီးတော့လာပြီးခေါ်သွားတယ်အခုအဆက်မပြေသားပါဘူး။နေစားစစ်တော့ပေါ့။ဒါထိတ်မှလို့ဒီကနေပြီးတော့ဒီရွာမှာလည်းကောင်းကောင်းမွန်မွန်လှုပ်ရှားနေလူပြောက်ပါသူ့ကိုဆောက်လို့ပြီးတော့ကားတွေပါလေလှုပ်ပြီးတော့ဆိုင်တာ
။အငူမော်ရွာကိုလည်းလုံခြုံရေးရစစ်တပ်ကနေပိတ်ပင်ထားတဲ့အနေအထားရှိနေတယ်လို့အငူမော်ကျေးရွာကိုရောက်နေတဲ့ဘုံညွှန်းမြို့နယ်အမျိုးသားလွှတ်တော်ကိုစလဲဥခင်မောင်လက်ကပြောပါတယ
်။ရွာကိုအဲ့ဒီဥဖောက်ကိုဖမ်းသွားပြီးတော့ဒီရွာလုံးကိုဝိုက်ချတယ်လို့ဖြစ်နေတာ။ဒီကားနဲ့တစ်ချောင်းလုံးဆိုတော့လူတွေကကြောက်ပြီးတော့ဓာတ်ရည်တွေပြန်ပြေးတော့ဒီနေ့ကိုပိတ်ချတယ်လို့ဖြစ်နေတယ်။
ရခိုင်ပြည်နယ်တွင်းမှာတော့မြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အဖွဲ့တို့ကြားနေ့စဉ်နဲ့မျှကျင်းပစွာဖြစ်ပွားနေပါတယ်။တိုက်ပွဲဖြစ်စဉ်တွင်အယက်သား80ကျော်တည်ဆုံးခဲ့တယ်လို့တန်ရာရတာက120ကျော်ထပ်မရှိနေတယ်လို့ရခိုင်ပြည်နယ်လွှတ်တော်ကိုယ်စားလှယ်တွေကပြောပါတယ်။ဒီတွင်းစစ်ရပ်တန့်နိုင်ဖို့နဲ့တပတ်တပြစ်ခတ်ရဆက်နိုင်ဖို့ရည်ရွယ်ပြီးဒီနှစ်ကုန်သည့်ထိုးစစ်ဆင်တိုက်ခိုက်မှုတွေရပ်ဆဲမဲ့ကြောင်းတရုတ်မြန်မာနယ်စပ်ခြေဆိုင်တန်ရာလက်နက်ကိုင်အဖွဲ့3ဖွဲ့ကနေထုတ်ပြန်ကြေညာခဲ့ပေမဲ့လည်းတမတော်ဘက်ကနောက်ဆုံးကျင်အပြစ်ရရေးကြေညာချက်ထုတ်ပြန်ထားတာစက်တင်ဘာလ23ရက်နေ့မှာကုံဆုံးသွားပြီဖြစ်လို့အပြစ်ရရေးထပ်မံထုတ်ပြန်ဖို့ကမသေးချာသေးတဲ့အချိန်တွေမှာရှိနေပါတယ်ခင်ဗျာ။